စကိုင်းတိုင်းထီးကျိုက်မြို့သိန်းတိုင်ပွဲနှစ်လကျော်ကာလအတွင်းထီးကျိုက်မြို့တွင်ကနေအိမ်80ရာခိုင်နှုန်းလောက်မီးရှို့ဖျက်ဆီးခံရပြီးထီးကျိုက်မြို့အနီးကကျေးရွာတွေကိုစစ်ကောင်စီကနေဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံ30နီးပါးတိဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့နန်းလောင်ကတင်ပြမှာပါ
ထီးကျိုင်းမြို့မှာခုရက်ပိုင်းအတွင်းတိုက်ပွဲတွေပြန့်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းမှာစစ်ကောင်စီဘက်ကတိုက်ခိုက်မှုတွေကြောင့်တော်လိုင်းရင်ပူပေါင်းတပ်ဖွဲ့ဘက်ကအနေငယ်နောက်ဆုတ်ခဲ့ရတဲ့အခြေအနေဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပြပါတယ်။
အော်မမေရတော့ခရရပြန်စားဖြစ်တာပေါ့ဖြစ်တာရောဖြစ်တယ်ပြရတိုင်းနဲ့အဲ့လိုကျင်းတင်းနဲ့တက်သွားလိုက်နားသွားလိုက်ပုံရရင်ဖြစ်ရလေမင်းမင်းတို့အရင်ကတည်းကအတိုင်းတို့ရှိနေနေတိုးလာနိုင်တဲ့အနေထားရှိရပါဘူးညာဒါတော့ဟုတ်ပါတယ်စုတာပြရတယ်မရှိရပါဘူးဟိုတားအနာကြီးဆုတ်သွားတာပေါ့ဘူးညာ
ဇန်နဝါရီလ18ရက်နေ့နဲ့16ရက်နေ့တွေမှာတော့စစ်ကောင်စီဘက်ကထီးကျိုင်းမြို့ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ထီးကျိုင်းမြို့မှာမြို့သိမ်းတိုက်ပွဲဆက်ဖြစ်ချိန်နိုဝင်ဘာ10ရက်နေ့ကစပြီးတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေမြို့ရင်းမှာတိုက်ပွဲဖြစ်တဲ့အခြေအနေတွေကြောင့်ထီးကျိုင်းမြို့ရင်းပိတ်ကျန်ခဲ့တဲ့ဒေသခံတို့ချို့ထိခိုက်သေးဆုံးတာတွေရှိနိုင်တယ်လို့စစ်ကောင်စီဘက်ကလူသားတိုင်းအဖြစ်အသုံးပြုဖို့ဖန်ဆီထားတာမျိုးတွေလည်းရှိနိုင်ပြီးမြို့ရင်းမှာအရသာသေဆုံးမှုအရေအတွက်ဘလောက်ရှိတယ်ဆိုတာကိုတော့တော်လိုင်းရင်ပူပေါင်းတပ်တွေဘက်ကအတိမပြုနိုင်သေးဘူးလို့ဆိုပါတယ်ကျေးရွာတွေဖက်မှာတော့စစ်ကောင်စီကလေးချောင်းကနေပြစ်ခတ်တက်ခတ်မှုကြောင့်နလကျော်ကာလအတွင်းအရသာဒေသခံ30နီးပါးသေဆုံးခဲ့ရတယ်လို့ပြောပါတယ်
မရှောင်မဲကြံခဲ့တဲ့အချို့ရှိတယ်လို့စစ်ကောင်စီကလူဝဲတိုင်းအဖြစ်ခေါ်ထားတဲ့ခံရတဲ့လူတွေရှိတယ်လေအဲ့ဒါတွေအမိထားကြတော့ဘယ်လောက်ရှိတယ်ကျွန်တော်တို့မသိနိုင်ဘူးပေါ့ဟုတ်ညော်ရကြတော့ဟုတ်တယ်ကြီးတိုက်ပွဲကြောင့်မဟုတ်ဘူးကြီးဒီတိုင်းတပ်ဖွဲ့ရှိရဆိုတဲ့တရင်အနေနဲ့ကြည့်ရမျိုးပါကြောက်ကနေလည်းဒီလိုမျိုးအမိထားတော့ကျွန်တော်မသိနိုင်ဘူးညော်ရရပါသေးတယ်နှစ်ဖက်ထိလို့နေတာလားဆိုတော့စစ်တမ်းကောက်နေတာမှရှိဘူးအမိမှာတော့လေကြောင်းကြောင်းဒါ30နီးပါးတော့ရှိပါဗျာ
ထီးကျိုင်းမြို့ပေါ်ကအရက်ွက်6ခုကနေအိမ်တွေကိုစစ်ကောင်စီဘက်ကမီးရှို့ဖျက်ဆီးတာဘုံကျဲတိုက်ခိုက်တာတွေကြောင့်မြို့ပေါ်ရဲ့80ရာခိုင်နှုန်းလောက်ကမီးလောင်ပျက်စီးကုန်တယ်လို့ဒေသခံတွေကပြောပါတယ
်မြို့ရဲ့80ရာခိုင်နှုန်းကတော့ရှုခံရတာပါဗျာ။ဒီကလည်း80ရာခိုင်နှုန်းရှုခံရတာမျိုးရှိတယ်လေရင်ကြောင့်လောင်ပြီးအောင်ရှုခံရတယ်ရှိတယ်ပေါ့။အများဆုံးကတော့ရှုခံရတယ်ပေါ့ဗျာ။
ထီးကျိုင်းမြို့ကို2023နိုဝင်ဘာ10ရက်နေ့ကစပြီးတော့တော်လိုင်းရေပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ KIA, AA, PDF, ABSDF နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့မြို့သိမ်းတိုက်ပွဲဆင်နွှဲနေတာဖြစ်ပါတယ်။လက်ရှိမှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတက်ခဲ့တာတွေနဲ့လက်နေအင်အားလူအင်အားထပ်တိုးဖြည့်တင်ထားပြီးတော့မြို့ပေါ်နေရာတချို့ကိုပြန်လည်နေရာယူနေတယ်လို့ဒေသတော်လိုင်းရေရဲဘော်တွေကပြောပါတယ်။